ကျောင်းမြန်မာနယ်စပ်ကုကန်ဒီတမှာအင်ကာနီညဟီတိုက်ပွဲတွေဆက်လက်ပြီးတော့ပြင်းထန်နေသေးဖြစ်ပြီးစစ်ဘေးရှောင်ဒုက္ခသည်တိုးနိုင်ငံနဲ့ဆက်ပြီးတော့ထပ်ပြေးလာနေသေးပဲလို့ဒေတာကန်ဒီကပြောကြပါတယ်။ဆက်သွယ်မိများထားတဲ့ကိုညံဝဲအောင်ကအသေးစိတ်ကိုပြောပြပေးပါလိမ့်မယ်ဆရာ
။ရှမ်းပြည်နယ်အရှိမြောက်ပိုင်းတိုးမြန်မာနယ်စပ်နာကရန်လုံတိုင်းနဲ့လောက်ကန်ဒေတာတဝိုက်မှာတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်မတ်လ14ရက်အင်ကာနီအထိစစ်ဘေးရှောင်ဒုက္ခသည်တိုးနိုင်ငံနဲ့ပြည်ဝင်ခိုးလုံနေကြသေးပဲလို့တိုးမြန်မာနယ်စပ်ယူနန်ပြည်နယ်နတ်ဆံမျိုးဘုန်းကြီးကြောင်းဆရာတော်ဦးကေတရကမိပါတယ
်မနေ့ကစာ၈နိုင်၉တရာစပြီးတော့ညအကျဉ်း၈တရာ၉နိုင်ပေါင်းကြည့်ပါတော့ဘုတ်တယ်အမြဲတမ်းလည်းလည်းကြည့်အမြဲတမ်းတော့အထူးတာပေါ့နော်နောက်တတတန်ကလည်းတူတူချောင်းပြီးတော့ပိုက်တာပေါ့ဆိုကြာကြာပိုက်တာပေါ့နော်ညတန်ကောင်းကလည်းလည်းလည်းကြည့်ရတော့စတုံးပဲတုံးတုံးတုံးကတနားရီပါဝင်တယ်ဖယ်လို့ပါတော့အဲဟုတ်ကဲ့ဒုက္ခတွေက3000ကျော်လောက်ကျော်တာပေါ့ဘဝင်းလာကြရင်ကြာပါတယ်သူတို့ကပြောလာတော့ပဲလာတော့ပဲလို့ပြော
တရုတ်နိုင်ငံနဲ့ပြည်ဝင်လာတဲ့စစ်ပီးဆောင်ဒုက္ခတွေ3000ကျော်ရှိနေပြီးသူတို့ကိုတရုတ်နယ်စပ်မိုင်းတိုင်းအမှတ် 125 မှာတရုတ်အစိုးရကဖွင့်ထားတဲ့ဒုက္ခတွေစခန်းမှာပြုစုစောင့်ရှောက်ထားပါတယ်ဒုက္ခတွေမိမိတို့နေရာရင်းကိုပြန်ကျင်ပေမဲ့စစ်ပွဲတွေကြောင့်မပြန်နိုင်ကြသေးဘူးလို့နတ်ဆန်ကျောင်းဆရာတော်ဦးကေတရာကမိန့်ပါတယ်
ဘုံမှန်တော့ကောက်ခေါမယ်အစားတော့လည်းတော့ခေါ်ချေချေတာပါနော်နောက်တစ်ချက်ဆိုတော့ပေါင်းတို့ဘာတို့အေရာတို့ဘာတို့အကုန်လုံးတို့လုံးပေးပါရဲ့ဒီဒုက္ခတဲ့တဲ့တွေကောင်းမှုစာတလုံးလုံးပေးတာဆုဖို့တို့ဖို့ဖို့ပါနော်အဲ့တော့အင်းပြန်ချင်တာပေါ့တခါကြီးဒါပဲပြောကြတာတို့ကလည်းစာနဲ့ခုတ်ချင်တယ်တောင်းတော့ခေါ်မယ်ခုတ်လို့မရဘူးလေဒီနေ့ကတော့လည်းရှုံးတာပေါ့တဲ့အဲ့ပြောအတော့အတန်းကောင်းကြတာပေါ့နော်
။လောက်ကန်မျိုးပအဝန်းကျင်မှာတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်လောက်ကန်မျိုးမှာစီးပွားရေးလာရောက်လောက်ကန်ကြသူတွေက4000လောက်ဟာသူ့ရဲ့မူရင်းနေရအတီးတီးကိုမနေ့ကထပ်မံထွက်ခွာသွားကြတယ်လို့လူမှုကေဇယ်ရေးအဖွဲ့တွေကထုတ်ပြန်တဲ့သတင်းတွေမှာဖော်ပြပါတယ်။လောက်ကန်မျိုးကိုတော့တပ်မတော်ပါဝင်နေသားဆောင်တက်ဒေသဆိုင်ရာရဲတပ်ဖွဲ့တွေကလုံခြုံရေးအထူးတင်းကျပ်ထားပြီးနေသားကုန်တယ်ဂိတ်ဖြစ်တဲ့ချင်းရွှေဟော်မျိုးကိုလည်းတပ်မတော်ကထိန်းချုပ်ထားပါတယ်။လောက်ကန်မျိုးအဝင်အထွက်ကွမ်းလုံးတိန်ကြီးလာရှုစတဲ့လမ်းတစ်ချောင်းမှာလည်းလုံုံရေးကိတ်တွေတိုးချတာပြီးစစ်ဆေးမှုတွေတင်းကျထားကြောင်းသိရပါတယ်။ကုကန့်ဒေသမှာမတ်လ6ရက်ကနေစနေနေ့နေ့ထိတိုက်ပွဲကြီးတိုက်ပွဲငယ်ပေါင်း48ကြိမ်ဖြစ်ပွားခဲ့ပြီးတပ်မတော်ကလောက်ကန်ဒေသတည်ငြိမ်အေးချမ်းရေးအတွက်နေမြေရှင်းလင်းရေးတွေဆက်လက်ဆောင်ရွက်နေကြောင်း MNDAA ကုကန့်တပ်ဖွဲ့တွေနဲ့တိုက်ပွဲအတွင်းတပ်မတော်ဘက်ကအရာရှိနဲ့စစ်သည်တချို့ဆုံးရှုံးခဲ့ပြီးတချို့လည်းထိခိုက်ဒဏ်ရာရရှိခဲ့ကြောင်းတမရော်ကမတ်လ13ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ